လူသားပေးဒုက္ခအကျပ်တဲတွေကြုံနေရတဲ့ဂါဇာအတွက်ဆန္ဒမှုအကူအညီတွေပေးပို့တဲ့နေရာမှာကြီးကြပ်ဆောင်ရွက်နိုင်ဖို့တာဝန်ခံစစ်ဆန်ညှိနှိုင်းမှုတယောက်ကိုခန့်တဲ့အကြောင်းကုလသမဂ္ဂကအင်ကာနီမှာကြေညာသွားပါတယ်။ဂါဇာအတွက်အကူအညီတွေအများဆုံးအရှိန်မြင့်ပေးနိုင်ရေးဆုံးဖြတ်ချက်တရက်ကုလသမဂ္ဂလူညွေးကောင်စီမှာပြီးခဲ့တဲ့တောက်ကြနေ့ကအတည်ပြုလိုက်ပြီးတဲ့နောက်အခုလိုမျိုးခန့်လိုက်တာဖြစ်ပြီးတော့ဒါကလူညွေးကောင်စီဆုံးဖြတ်ချက်တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်။ Netherlands နိုင်ငံသူ Secret Card ဟာဂါဇာအတွက်လူသားချင်းစာနာမှုဆိုင်ရာအကြီးအကဲတာဝန်ခံနဲ့ပြန်လည်တိဆောက်ရေးဆိုင်ရာညှိနှိုင်းမှုဖြစ်တဲ့ဇန်နဝါရီလ10ရက်နေ့ကစပြီးတော့တာဝန်တွေကိုစတင်ထမ်းဆောင်မှာဖြစ်တဲ့အကြောင်းကုလသမဂ္ဂရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဂါဇာအတွက်အကူအညီတွေကိုကြီးကြပ်တာ၊စီစစ်စီမံခန့်ခွဲလွှဲအပ်တာတွေအပြင်ပြည်ပခါမှာပေါ်ဝင်ပတ်သက်ခြင်းမရှိတဲ့နိုင်ငံတွေကနေတဆင့်အကူအညီတွေအများဆုံးပေးပို့နိုင်ရေးနှီးလန်းရှာစစ်ဆန်ညှိနှိုင်းမှုတွေကိုပါလုံဆောင်သွားမှာဖြစ်တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြပါတယ်။တောက်ချန်ဒီကအတီးပြလိုက်တဲ့ဒီလုံချုံကောင်စီဆုံးဖြတ်ချက်ထဲမှာတော့ဂါဇာအတွက်အကူအညီတွေဘေးကင်းလုံခြုံမှုရှိအချိန်မဆိုင်မဲနဲ့တိုးမြင့်ပြီးသွားနိုင်ရေးချက်ချင်းအကောင့်ထဲပို့ဖို့တောင်းဆိုထားပေမဲ့ပြစ်ခတ်တိုက်ခိုက်မှုတွေရပ်ဆိုင်ဖို့တောင်းဆိုချက်တော့မပါဝင်ပါဘူးခင်ဗျာ။